ရုရှားနိုင်ငံဆိုချီမြို့မှာကျင်းပနေတဲ့ဆောင်းဝါဒီအိုလံပစ်အားကစားပြိုင်ပွဲနောက်ဆုံးနေ့ပြိုင်ပွဲတွေမှာရုရှားနိုင်ငံကအားကစားသမားတွေစုစည်းတွေထပ်မံစုခုပြီးတော့အသာစီးနဲ့ဥဆောင်နေပါတယ်ဒီကနေ့ကျင်းပတဲ့ပြိုင်ပွဲ၃ခုထဲက32မိုင်ကျော်တာဝေးနှင်းလျှော့စီပြိုင်ပွဲမှာရုရှားနိုင်ငံသားအလက်ဇန်ဒရာလက်ကော့ဖ်ကတနိုင်ငံနဲ့သားနှစ်ဦးကိုအသာစီးရပြီးတော့ရွှေစည်းရရှိသွားတဲ့အတွက်ဒီပြိုင်ပွဲတစ်ခုထဲမှာရုရှားကရွှေငွေနဲ့ကြေးတစည်တွေကိုဒီပြိုင်နဲ့စွတ်ခူးသွားကြပါတယ်။အဲဒီနောက်မှာတော့အမျိုးသား၄ယောက်တွဲဘော့ဘ်စလက်ပြိုင်ပွဲမှာလည်းရုရှားအသင်းကရွှေတစည်ထပ်မံရရှိသွားပါတယ်။ရုရှားအသင်းကိုအမျိုးသား၂ယောက်တွဲပြိုင်ပွဲမှာရွှေတစည်ရပြီးသားဖြစ်တဲ့အလက်ဇန်ဒရာဇူကော့ဖ်ကပဲဒီ၄ယောက်တွဲပြိုင်ပွဲကိုဦးဆောင်ခဲ့တာဖြစ်ပါတယ်။ဒီအမျိုးသား၄ယောက်တွဲပြိုင်ပွဲမှာလတ်ဗီးယားနိုင်ငံကရွှေငွေတစည်နဲ့အမေရိကန်ပြည်ထောင်စုကကြေးတစိအသီးသီးရရှိသွားကြပါတယ်တင်းတင်းကလေးနဲ့နောက်ပိုင်းမှာကြည်ကျခန်းနာစွာကျင်းပဖို့ရှိနေတဲ့အိုလံပစ်ပြိုင်ပွဲပိတ်ပွဲမတိုင်ခင်နောက်ဆုံးကျင်းပဖို့ကြံနေတဲ့ပြိုင်ပွဲကတော့လက်ရှိအိုလံပစ်ချန်ပီယံကနေဒါနဲ့ဆွီဒင်နိုင်ငံတို့ရှင်ပြိုင်ကြမဲ့အမျိုးသားဟိုကီဘောလုပွဲပဲဖြစ်ပါတယ်လက်ရှိအချိန်မှာတော့ရုရှားနိုင်ငံကစုတစိပေါင်း33ခုနဲ့ရှေ့ဆုံးကပြေးနေပြီးအမေရိကန်ပြည်ထောင်စုက28ခုနဲ့ဒုတိယနော်ဝေနိုင်ငံက26ခုနဲ့တတိယအသီးသီးလိုက်နေပါတယ်။ရှူတစိအများဆုံးရရှိတဲ့နိုင်ငံတွေထဲမှာလည်းအင်ရှင်ရုရှားက73ခုနဲ့ဦးဆောင်နေပြီးနော်ဝေနိုင်ငံက12ခုနဲ့ဒုတိယလိုက်နေပါတယ်။